တော်ရရှိမှခင်ဗျာခွာကွဲပြားပြီးစမြုပ်ပြန်တဲ့တရိတ်ဆန်တို့ရဲ့အသားကိုသာစားကြရမယ်လို့ဖျားရှင်ကဣသရေလလူမျိုးတွေကိုမိန့်ဆိုတော်မူခဲ့ပါတယ်။နွားသူစိတ်သမင်တရေကြီးငယ်စိုင်ဆက်စတဲ့တရိတ်ဆန်တွေဖြစ်ပါတယ်။ဒါပေမဲ့စမြုပ်ပြန်ပေမဲ့ခွာကွဲပြားခြင်းမရှိတဲ့တရိတ်ဆန်တွေကိုတော့မစားရဘူးလို့တားမြစ်တော်မူခဲ့တယ်။ခွာကွဲပေမဲ့စမြုပ်မပြန်တဲ့တရိတ်ဆန်ကတော့ဘွက်ပဲဖြစ်ပါတယ်။ဖျားရှင်ကိုကြောက်ရွံ့ယူတည်ကြဖို့အတွက်ခုရဲ့သားသမီးတွေကိုသင်ကြားရမယ့်အကြောင်းဖျားရှင်ရဲ့အမှုကိုဆောင်တဲ့သူတွေမိဘမဲ့ကလေးသူငယ်တွေနဲ့မုတ်ဆိုးမတွေကိုကြည့်ရှုစောင့်ရှောက်ကြရမယ်ဆိုတဲ့အကြောင်းဒီကနေ့တင်ပြတော်တမချန်းစီစဉ်မှာလေ့လာမှာဖြစ်တဲ့တရားဟောရာကျမ်းအခန်းကြီး14မှာတွေ့ရမှာဖြစ်ပါတယ်။တရိတ်ဆန်တွေစမြုပ်ပြန်တယ်ဆိုတဲ့အချင်းအရာဟာဒီကနေ့ခရိယန်တွေအတွက်ဘာကိုဆိုလိုသလဲဆိုတဲ့ရှင်းလင်းဖော်ပြခြင်းနဲ့အတူတရားဟောရာကျမ်းအခန်းကြီး14ကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာသုံးသပ်တင်ပြမှာဖြစ်ပါတယ်။
ကျွန်တော်တို့အနေနဲ့တရားဟောရာကျမ်းအခန်းကြီး14ကိုရောက်ရှိလာပါပြီ။ဝုပြုရာကျမ်းအခန်းကြီး17ရဲ့ပြီးခဲ့တဲ့တရားဟောရာကျမ်းအခန်းကြီး12တွေ့ရမှာတွေ့ခဲ့ရတယ်။အစားအသောက်ကိစ္စတွေကိုဖော်ပြမယ်ကျမ်းပဲဖြစ်ပါတယ်။အခုဒီကျမ်းမှာကတော့ပို့ပြီးတော့ရှင်းလင်းသွားစေတဲ့ဖွင့်ဆိုချက်အဖြစ်ကျွန်တော်အလေးအနက်သုံးသပ်လိုပါတယ်။အချိန်ကာလရဲ့အစ်စ်အစေးအစမ်းအသက်ကိုခံပြီးခဲ့ပြီမို့ဝုပြုရာကျမ်းကဖော်ပြချက်တွေပို့ပြီးတော့ရှင်းလင်းသွားပြီလို့လည်းယူဆမိပါတယ်။အထူးသဖြင့်ဝုပြုရာကျမ်းဟာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကရေးသားခဲ့တာဖြစ်ပြီးတော့အခုအချိန်မှဆိုရင်တော့အမှောင်နဲ့မဲမဲဘာမှမသေးခွဲသောတော၌မျက်စိလေလမ်းမရအချိန်ပေါ်ပြခဲ့သောအနှစ်40ဆိုတဲ့အချိန်ကာလအခါသမယကြီးကိုကျော်လွန်ခဲ့ပြီးပြီမဟုတ်ဘူးလား။အခုကျွန်တော်တို့တရားဟောရာကျမ်းအခန်းကြီး14အငယ်1နဲ့2ကိုဖတ်ကြပါမယ်။ဒီဒီတန်တန်ခေါင်းစဉ်ကလေးပေးရမယ်ဆိုရင်တော့တန်ရှင်းသောလူမျိုးပြီပြီဆိုတဲ့ခေါင်းစဉ်ကလေးပေးလိုက်တယ်လို့ထင်မိပါတယ်။တင်တော့ဒီတင်တော့ဖျားသခင်ထာဝရဖျားဤသားဖြစ်ကြဤ။တင်တော့ဒီတင်တော့ဤဖျားသခင်ထာဝရဖျားအဖို့တန်ရှင်းသောလူမျိုးဖြစ်ကြဤ။ထာဝရဖျားသည်မြေကြီးပေါ်မှာရှိသမျှသောလူမျိုးတဲ့ကိုတော်ပိုင်တိုက်သောအမျိုးဖြစ်စေခြင်းဟာတင်တော့ကိုရွေးချယ်တော်မူပြီ။အခုဖတ်ခဲ့တဲ့ကျမ်းထဲကသေတဲ့လူတွေအတွက်ကိုအသားကိုဝင်းနေပက်လက်နဲ့ခုတ်တာရှတာ၄မျက်မှောင်ကြားကအမွေးတွေကိုနှုတ်တာရိုက်တာ၄အဲ့ဒါဟာခါနန်သားတွေရဲ့အကျင့်သူတို့ရဲ့မျက်စိရှေ့မှာတယ်အမြဲယဉ်ပါနေတဲ့အကျင့်ဆိုကြီးလူဆိုတာကကောင်းတာသာမကူတာမကောင်းတာကြတော့ခဏလေးကူတယ်ဒါကြောင့်ဖျားသခင်ကအဲ့ဒီနိုင်ငံတော်ရောက်ရင်မင်းတို့ဒီအကျင့်တွေကိုလုံးဝမလုပ်ရဘူးဆိုပြီးတားတာပါဆွေမျိုးတယောက်ယောက်သေတာနဲ့အမလေးရှင်တယောက်ထဲတော့မသွားရဘူးကျမပါလိုက်ခဲ့မယ်လို့မင်းမရှိတဲ့နောက်တော့ငါဒီလောကကြီးထဲမှာမနေကျင်တော့ပါဘူးဟဲ့ဆိုတဲ့ဖြေမစီနိုင်တဲ့အဖန်ကြီးတွေနဲ့ခုနှစ်အိမ်ကြားရှစ်အိမ်ကြားအော်ပြီးငိုတယ်ပြီးတော့ကိုကိုကိုအဲ့နဲ့ထိုးတယ်ဓာတ်နဲ့ရိတ်တယ်အဲ့ရမျိုးတွေဟာနတ်သမားတွေရဲ့အလွန်ရုပ်ပြက်ဆင်းပြက်ပူဆွေးတော့ကရောက်တဲ့အမှုအရာဒီပုံစံမျိုးကိုဘုရားသခင်မကြိုက်ဘူးဘုရားသခင်ပြင်းပြင်းထန်ထန်တားတယ်မလုပ်ရဘူးတဲ့ဘာဖြစ်လဲဆိုတော့သူတို့လုံမှာကိုဘုရားသခင်သိပ်စိုးရင်လေဒီသူတို့ဝင်ရမယ်ခါနန်မြေကနတ်ကိုကိုယ်သူတွေဟာဒီအတိုင်းဖြစ်နေကြတယ်မဟုတ်ဘူးလားမျောလင့်ခြင်းနဲ့ယုံကြည်ခြင်းဆိုတာကိုမွေးမြူစေခြင်းနဲ့ဘုရားသခင်ရဲ့ဆန္ဒလို့ကျွန်တော်အလေးအနက်ခံယူပါတယ်ဒီကနေ့ကျွန်တော်တို့ခရိယန်များအဖို့နှုတ်ကပတ်တော်ဟာကျွန်တော်တို့ကိုအပြည့်အဝဆုံးမသွန်သင်ပေးထားပြီလေလူသားတိုင်းအတွက်သာဝရအသက်ဆိုတာရှိတယ်ကျွန်တော်တို့ဟာမြေကြီးပေါ်မှာတကြွသူတနိုင်ငံသားဧည့်သည်အာဂန္တုများသာဖြစ်တယ်ဆိုပြီးတော့လေတမန်ကျန်ကသင်ပေးထားတယ်သေးခြင်းဆိုတာဟာမြေသားဘဝရဲ့တိပြတ်ခြင်းဤကုံတာဖြစ်တယ်။ဝိညာဉ်ရဲ့ဤကုံအရှင်းမဟုတ်ဘူး။ဒါကြောင့်သူ့ကိုယုံကြည်တဲ့လူသားဘာတလို့အထိမရှုနိုင်မကဲနိုင်ဖြစ်ဖို့လိုသလဲ။ဒီအချက်ကိုဘုရားသခင်ကအလေးအနက်သွန်သင်ဟောပြောလိုက်တာပဲ။ပြီးတော့မျက်ခုံးမွေးနှစ်ဖက်ကြားတဲ့အမွေးကိုလည်းတွားပြီးမရိပ်ရဘူးတဲ့။အဲ့ဒါကတော့နတ်ကိုကိုယ်သူတွေရဲ့ရှေးကျင့်စဉ်တစ်ခုဖြစ်လိမ့်မယ်။အလွန်ခင့်နှောက်ကြတဲ့အရက်ဒေသတွေမှာအဲ့ဒီလိုပဲမဟုတ်ဘူးလား။အဲ့ဒီလိုမဟုတ်ရင်တောင်မှကိုယ့်ရဲ့ချောမွေ့လှပတဲ့ရုပ်ကိုမပြက်ပြက်အောင်ဖြစ်တာရှိနေစေဖြစ်တယ်ဆိုတာကိုကဘာအယက်ရက်မှကျွန်တော်တို့တွေ့ရပါတယ်။ကိုယ်ွယ်မှုဆိုတာဟာလူသားရဲ့လွတ်လပ်ခွင့်။ဒါပေမဲ့အကျိုးရှိမရှိတန်ဖိုးရှိမရှိဆိုတာပေါ်မှာမူတည်ပြီးတော့ခင်းနောက်ပြန်ဆွဲမှုတွေမှန်သမျှကိုလူသားအချင်းချင်းတကယ်မေတ္တာရှိတယ်ဆိုရင်ဝိုင်းဝန်းပြုပြင်ပေးသင့်တယ်။ပညာပေးသင့်တယ်လို့ကျွန်တော်ကတော့အလေးအနက်ယုံကြည်ပါတယ်။ ဥပမာကလေးတစ်ခုပြောရမယ်ဆိုရင်ဆေးမင်းရေစုပ်ထိုးတဲ့အကျင့်ကိုကြည့်အရှိကောအနောက်ကောကဘာနှစ်ချမ်းစလုံးမှလုံနေကြပါတယ်တချို့ပွဲလန်းသပင်လူစီကားရအချိန်မျိုးမှာဆေးမင်းရေစုပ်ထိုးတဲ့လူတွေဟာစုပ်တချောင်းနဲ့လူပေါင်းများစွာကိုထိုးပေးနေတာကိုတတ်အမြင်ရပါတယ်ဆေးပညာရှုထောင့်ကဆိုရင်ရုပ်ပြက်တာမပြက်တာအသာထအ ਨੇ စုံအဖျားကောင်းကောင်းတက်နိုင်တယ်ဖေလောက်တဲ့ကူးဆက်ယောဂါတွေတခုမဟုတ်တခုကောင်းကောင်းကြီးရနိုင်နေအခုခန္ဓာမှာကြတော့ကြံ့ကြံ့ဖန်ဖန်အလဲမျက်ခုံးမွေးတွေကိုလိုက်ပြီးရိတ်တယ်ဒါသူတို့ရဲ့ကိုးကွယ်မှုကလာတဲ့ကျင့်စဉ်ပဲဒါကိုဣတရေလလူမျိုးတော်လုံးဝဟုတ်ကြီးမှတ်ပြီးတော့လိုက်ပြီးမလုံနဲ့ငါမကြိုက်ဘူးတဲ့ဖခင်တားမြစ်တယ်အစားအစာရှောင်စရာဆိုတဲ့ခေါင်းစဉ်နဲ့အခုဆက်လက်တင်ပြလိုပါတယ်ကျွန်တော်ဝုတ်ပြူရကျမ်းမှာတန်ရှင်းတဲ့အသာမတန်ရှင်းတဲ့အသာဆိုပြီးတော့ပြာဒခင်ကနေပြီးတော့ဘာတွေစားရမလဲမင်းတို့ဘာတွေရှောင်ရမလဲစသဖြင့်ပေါ်ပြခဲ့တာတွေကိုကျွန်တော်တို့ကြားနာခဲ့ရပြီပါဘီအတော်ကြီးအသေးစိတ်ထားလို့နားလေလွယ်အောင်ကျွန်တော်အနေနဲ့စူးစားပန်းစားလေးရှင်းပြခဲ့ပါသေးတယ်မိတ်ဆွေတို့ဒါကိုမှတ်မိကြမှာပါအဲ့ဒီလိုတားမြစ်ချင်းတွေကဘုရားသခင်တားလို့သာဘာသာရေးပြညတ်ချက်တွေအဖြစ်ခံယူကြတာအမှန်ကတော့ဘုရားသခင်ဟာလူမျိုးတော်ကိုကျမ်းမာရေးလူမှုရေးရှုထောင့်အမျိုးစုံကနေဘက်စုံသုံးသပ်ပြီးတော့ဆောင်ထိန်တားမြစ်ခဲ့ခြင်းသာဖြစ်တယ်လို့ကျွန်တော်ဖော်ပြခဲ့ပါတယ်အခုအဲ့ဒီဥပရိသကိုတကြော့ပြန်ပြီးတရားဟောလာပြီကျွန်တော်ကဘုရားသခင်ဟာခရီးသည်ဖြစ်နေတဲ့ကျွံဘဝကထွက်လာတဲ့လူမျိုးတော်ကိုကျမ်းမာရေးအတွက်ပါပြုစုပြိုးထောင်ပေးနေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့အတော်ကလေးအကျယ်တဝန့်ရှင်းလင်းပေးခဲ့ပါတယ်ဘုရားသခင်ရဲ့တားမြစ်ခြင်းဟာရှေးကာလမှာအသာထဒီဣတရေလအတွက်ဒီကနေ့အထိအရေးကြီးနေစေပဲဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်သမိုင်းအရာဥရောပတိုက်မှာလူငယ်တဲ့နှစ်တရာအကြာလောက်ကဖြစ်ခဲ့မှုတဲ့ပလိယောဂအပါအဝင်ကူးဆက်ယောဂကြီးတွေဖပြီးဖြစ်တဲ့အချိန်အဲ့ဒီအချိန်ကာလတိုင်းမှာအခြားလူမျိုးတွေကဟောတယောက်ဟောတယောက်ပြေးလာကြရပြီးတော့ဂျူးတွေကတော့ဘာမှမဖြစ်လို့သူများတွေတောင်မှဝိုင်းပြီးတော့မနာလိုတူရှိဖြစ်ခဲ့ကြတယ်လို့ကြားမှုပါတယ်အဲ့ဒါဟာသူတို့ရဲ့ရှေးကျင့်စဉ်တွေကလာတဲ့အကျိုးကျေးဇူးပဲဖြစ်ပါတယ်ဒီတော့ရှေးကာလအတွက်ဆိုရင်တော့ဒီတားမြစ်ချင်းတွေဟာဣသရေလတွေအတွက်မဟာအကျိုးကျေးဇူးတွေအမှန်ပဲဖြစ်ကိုဖြစ်ခဲ့လိမ့်မယ်လို့ကျွန်တော်တင်ပြလိုက်ပါစေ။ကျွန်တော်ရဲ့မျက်မှောက်ခေခရိယန်တွေအဖို့ကတော့ဖျားသခင်ကအခုလို့မတားမြစ်တော့ပါဘူး။ဒါကိုတချို့ပြည့်ညတ်တော်သမားတွေကတော့လေဖျားသခင်ကပဲဂုရတိဆက်လက်တားမြစ်နေသေးတယ်ဆိုပြီးခံယူပြီးကျင့်သုံးကြတာရှိပါတယ်။ဘာပဲပြောပြောအတိတ်ကလူမျိုးတော်ကိုတားမြစ်တဲ့အတိုင်းကိုယ့်ကိုတားတဲ့ထင်ရင်လေကောင်းကောင်းကြီးလိုက်နာနိုင်ပါတယ်။ကျွန်တော်ဒါဘာမှပြောစရာမလိုပါဘူးကျွန်တော်ပြောသလိုလိုက်နာလို့အကျိုးမယုံနိုင်ပါဘူးပြည့်ညတ်တော်ရဲ့နောက်မှာဘုရားသခင်ရဲ့မေတ္တာတော်ဟာပါဝင်နေတယ်လို့ဆိုခဲ့တယ်မဟုတ်ဘူးလားဒီအစာအသောက်ဥပရိသတွေအတိုင်းလိုက်နာရင်ဒီလောကမှာကြာကြာအသက်ရှင်နေရနိုင်တယ်မလိုက်နာဘဲနဲ့အစာအသောက်ပက်ဆက်မယ်ဆိုရင်တော့ဘုရားသခင်စီကိုမြန်မြန်ရောက်ရလိမ့်မယ်လို့ပဲကျွန်တော်ပြောလိုပါတယ်အခုတရားဟောရာကျမ်းအခန်းကြီး14ရဲ့အငယ်၃ကနေ9အထိလေ့လာကြပါစို့ဆက်ဆုပ်ယွန်ရှာပွဲဖြစ်သောအရာကိုသင်တို့မစားရစားရသောတိရစ္ဆာန်ဟူမူကားနွားသိုးစိတ်သမင်တရေဆက်ကြီးဒီရှုံဆိုင်ဇမေရအစရှိသောခွာကွဲပြား၍စမြုံပြန်သောအသားများကိုစားရသောအခွင့်ရှိ၏သို့တော်လည်းစမြုံပြန်သောအသားခွာကွဲပြားသောသားတို့တွင်မစားရသောသားဟူမူကားကလအုပ်အာရနဘက်ရှာဖန်တို့သည်စမြုံပြန်တော်လဲခွာမကွဲပြားသောကြောင့်တင်တို့၌မစင်ကြယ်ခွာလဲကွဲပြားရမယ်စမြုံလဲပြန်တတ်ရမယ်အဲ့ဒီလိုတရိတ်ဆန်ကိုသာဖန်ရှင်းတဲ့အတွက်ကြောင့်စားတော့ရမယ်ဆိုပြီးတော့မှားကြတယ်ခွာဆိုတာဟာရှောက်လန်းဖို့အရေးကြီးတဲ့အင်္ဂါအစိတ်အပိုင်းပဲအဲ့ဒီခွာဟာကွဲပြားနေမှဖန်ရှင်းတယ်လို့ဘုရားသခင်ကသတ်မှတ်တယ်မြမလိုခွာကွဲပြားတယ်ဆိုပြီးတော့ဘာသာပြန်ဆိုပေးသူဆရာကြီးယူရတန်ဟာကိုတိုင်ကသာဗမာမဟုတ်ဖက်နဲ့မြန်မာစာကိုကျွန့်ကျင်လိုက်လေခြင်းဆိုပြီးကျွန်တော်ကတော့ချီးမွမ်းလို့မကုန်နိုင်ပါဘူးဒါကိုအင်္ဂလိပ်သမားကျန်းစာကနေပြီးတော့သူဘာသာပြန်နေဆိုရင်ထားတော့အမေရိကန်ကြီးတယောက်အင်္ဂလိပ်စာကိုကျွန့်ကျင်နေမြန်မာစာလဲတော်တယ်ဆိုတဲ့အဆင်ပေါ့အခုသူဘာသာပြန်လာကြတော့ဟေလသလို့ခေါ်တဲ့ Greek နဲ့ Hebrew လို့ခေါ်တဲ့ Jew တို့ရဲ့ Hebrew ဘာသာတွေကနေပြန်လာဘလောက်ထူးကျွန်းတယ်လေပြီးတော့ဘာသာပြန်တဲ့နေရာမှာလဲယိုယို Greek နဲ့ Hebrew မဟုတ်သေးဘူးနော်ပါဠိတော်စာပေဖြစ်တယ်ဘလောက်ထက်မြက်တဲ့ပညာရှင်ကြီးလဲပြီးတော့ဘလောက်ထိဘုရားသခင်ဟာသူ့ကိုအဆုံးပြုခဲ့တယ်လဲဆိုတာဟာ အံ့ဩလို့မဆုံးနိုင်အောင်ပေါ်လွင်နေတယ်။နှုတ်ကပတ်တော်၌အသက်ရှိခြင်းဆိုတာကိုရှင်းလင်းဖော်ထုတ်ပြသနေပါတယ်။အခုခွာကွဲတယ်လို့ပြောတာကိုအင်္ဂလိပ်ကတော့အတော်ကလေးရှည်ရှည်လျားလျားဖော်ပြပါတယ်။ Every beast that parted the hoof and cleaved the cleft into two claws လို့ဖော်ပြပါတယ်။စာကြောင်းကြီးအရှိကြီးမဟုတ်ဘူးလား။ခွာသည်ကွဲ၍ကွဲပြားသောအပိုင်းတို့သည်ပြီးသန့်ခြေသေးများလည်းရှိပြီဆိုတဲ့သဘောပါပဲရှေ့ရှေ့ဝေးဝေးကြီးလေဒါကိုကျွန်တော်ကတော့အလေးအနက်ပဲစဉ်းစားပြီးတော့အလေးအနက်ပဲအတိတ်ပဲထပ်မှန်ပြီးဖွင့်ပြခြင်းပါတယ်ဖျားသခင်ရဲ့နောက်တော်ကိုလိုက်သောသူတို့ဟာဘဝအမြင်ကျေပြန့်ရမယ်အသစ်ဘဝသို့ပြောင်းလဲနိုင်ရမယ်အဲ့ဒီပြောင်းလဲသောအသစ်ဘဝဟာလည်းအဆုံးတဲ့သောဘဝမှာရှိရမယ်ဆိုတဲ့အချက်ပါဘဝအမြင်ကျေပြန့်ခြင်းဆိုတာဟာခရိယန်ဒီအဖို့အလွန်အလွန်အရေးကြီးပါတယ်။ပမာဆောင်ရရင်ပြညတ်တော်တွေထဲမှာပဲနစ်မြုပ်နေမယ်ဆိုပါတော့။ဖာရိရှဲတို့ကြမ်းတက်သူနဲ့ဘာထူးမှလဲ။နှုတ်ကပတ်တော်ကိုအလွတ်ကျက်ပြီးတော့အဇက်ကရတဲ့အတိုင်းတရားရည်လွတ်တွတ်တွတ်လုပ်နေမယ်အစား။ဝိညာဉ်နှလုံးသားနဲ့အတိတ်ပဲဖွင့်ဆိုနိုင်ပါမှကျေပြန့်တဲ့ဘဝအမြင်ရှိလိမ့်မယ်လို့ကျွန်တော်အလေးနဲ့ခန့်ယူပါတယ်။အဆုံးတဲ့ဖို့ဆိုတာကလည်းအဲ့ဒီလိုကျေပြန့်ပါမှအဆုံးတဲ့မှာပေါ့။ကိုယ်တိုင်ကဘဝအမြင်ကိုဘောင်ခတ်ထားတော့ခရစ်တော်ရဲ့အမှုတော်ကိုဆောင်ရမှာအားလဲမသာဘူးအားလဲမဆန့်ဘူးကျင်းမြောင်းနဲ့ဘောင်မှာပဲအစွဲကတ်နေတတ်ပါတယ်ကျွန်တော်အစွဲကတ်ရမှာကတော့ခရစ်တော်စီမှာသာအစွဲကတ်ရမှာဖြစ်တယ်လို့အလေးအနက်တင်ပြလိုက်ပါစေစမြုပ်ပြန်နေဆိုတာကလည်းအဲ့ဒီခွာကွဲပြခြင်းနဲ့တိုက်တိုက်ဆိုင်ဆိုင်ရှင်ပြီးတော့စဉ်းစားနိုင်လောက်တဲ့သဘောတရားပါဝင်လာပြန်ပါတယ်အစာအိမ်မှာနှစ်ထပ်ဖြစ်စေနှစ်ပိုင်းဖြစ်စီခြားနာပြီးတော့အစိတ်ပိုင်းတစ်ခုဟာအပိုတာဝန်နဲ့စားထားတဲ့အစာအာဟာရကိုလိုအပ်ရင်နောက်တစ်ကြော့ပြန်ပြီးတော့စမြုပ်ပြန်စေနိုင်တဲ့တိရစ္ဆာန်တို့ရဲ့တတ္တိလို့ဆိုပါတယ်ကျေပြန့်ခြင်းနဲ့အဆုံးတဲ့ခြင်းနှစ်မျိုးစလုံးကိုပုံဆောင်လာတယ်လို့ကျွန်တော်ဒီနေရာမှာဆိုချင်ပါတယ်အဲ့ဒီလိုစမြုပ်ပြန်နေဆိုတာကတော့ရရှိထားတဲ့ဝိညာဉ်ခွန်အားကိုဒစိမ့်စိမ့်ပြန်လည်သုံးသပ်ခြင်းပဲဖြစ်ပါတယ်သင်္ကန်းစာတွေကိုအမှုလုံပတိလုံစင်ကျင်နှလုံးသွင်းစဉ်းစားခြင်းပဲပေါ့ဆာလံအမှတ်စဉ်1မှာထာဝရဘုရား၏တရားတော်ကိုမွေ့လျော်၍တရားတော်၌နေညာမပြတ်စင်ကျင်အောင်မေသောသူသည်မင်္ဂလာရှိ၏ထိုသူသည်မြင်းသားမှအပင်ဆိုင်လျက်မိမိအချိန်တန်မှအဖီးကိုတီး၍အွက်မညှိုးနှွမ်းတတ်သောသူနှင့်တူ၏ပြုလေသမျှတို့၌အောင်လိမ့်သည်ဆိုပြီးဖော်ပြထားပါတယ်အတိတ်ပဲဘလောက်ကောင်းတယ်လေသင်သိရသောတမန်ကျမ်းဟာ나ယီဝဲအစီအစဉ်ပဲဖြစ်ပါတယ်ဒါပေမဲ့ရေဒီယိုပိတ်လိုက်တာနဲ့ရရှိအပ်တဲ့ဝိညာဉ်သဘောတရားကိုဆက်လက်ပြီးတော့သုံးသပ်ဖို့ဆင်ခြင်ဖို့လိုအပ်ပါတယ်။အလေးနဲ့တွေးဆဆင်ခြင်ဖို့လိုအပ်ပါတယ်။တမာကျန်းစာကိုဖတ်ပြီးရင်လည်းဒီအတိုင်းပါပဲ။စာအုပ်ကိုဖတ်ပြီးအဖုံးပိတ်လိုက်တာနဲ့ပြီးမြောက်မသွားပါဘူး။နေ့စဉ်အသက်တာမှာဒီတမာကျန်းစကားတွေဟာရင်ထဲနှလုံးသားထဲမှာစွဲမြဲပြီးနေလိုက်ပါတယ်။ဒါဟာစမြုပ်ပြန်ခြင်းဖြစ်ပါတယ်။လက်တွေ့ကျင့်သုံး၍ဘဝကွဲပြားရှောက်လန်းသွားလာခြင်းကတော့ခွာကွဲပြားခြင်းပဲဖြစ်ပါတယ်။အဲ့ဒီလိုခွာလဲကွဲမယ်စမြုံလဲပြန်မယ်ဆိုမှတန်ရှင်းတဲ့အသာဆိုပြီးတော့ဘုရားသခင်ကသတ်မှတ်ပါတယ်။တစ်မျိုးတော့ပြည့်စုံပါရဲ့နောက်တစ်မျိုးကျတော့လိုနေမယ်ဆိုရင်ခွင့်မပြုဘူး။မတန်ရှင်းတဲ့အသာအဖြစ်ပဲသတ်မှတ်ပါတယ်။ယုံကြည်သူတယောက်ဟာဘက်စုံဖုံပြိုးရမယ်ဆိုတဲ့အချက်ကိုဒီနေရာမှာသင်ငန်းစာပေးလိုက်တယ်လို့ကျွန်တော်တင်ပြလိုက်ပါရစေ။အငယ်ရှိဝက်သည်ခွာကွဲပြတော်လဲစမြုပ်မပြန်တော့ကြောင့်တင်တို့၌မစင်ကျဲအဖားကိုမစားရအသေးကောင်ကိုလည်းမထီရကလအုပ်လည်းမစားရဘူးဝက်သားလည်းမစားရဘူးရှာဖန်ဆိုတဲ့ယုံကိုလည်းမစားရဘူးတဲ့ဒီတော့အခုအထိဝက်သားကသာနာမည်ကြီးနေတာမစားရဆိုပြီးတားမြစ်ထားတာနေနေတော့မဟုတ်ဘူးဟုတ်ပါတယ်ဝပြူရကျမ်းမှာဆိုရင်ပို့ပြီးတော့အသေးစိတ်ပါတယ်အဲ့ဒီဓမ္မဟောင်းပေါ်မှာမူတည်ပြီးတော့အသေးဆုပ်ကိုင်းတဲ့အဖွဲအစည်းတွေဟာပြည်ညတ်တော်အတိုင်းသာရှောင်ရမယ်ဆိုရင်တော့ဝက်တင်မကဘဲနဲ့အများအပြားရှောင်ရစရာအကြောင်းကြီးရှိတယ်ဆိုတာကိုသမာကျမ်းအရာတွေ့ရပါတယ်ပြီးတော့ကိုယ့်ရဲ့ဂိုင်းကနအစဉ်အလာကရှောင်ရမယ်ဆိုတဲ့ထုံးစံရှိတဲ့အတိုင်းရှောင်ကြပါအရေးကြီးတာကတော့ကယ်တင်ရှင်သခင်ခရစ်တော်ဘက်မှာစိတ်အားကြီးမားဖို့ပဲစိတ်အားထက်သန်ဖို့ပဲကားတိုင်းလမ်းအတိုင်းခြီးပြီးတော့သာဝရအသက်ကိုလူတိုင်းအတွက်ဝေမျှပေးဖို့ပါပဲခရစ်တော်ဆိုတဲ့ကယ်တင်ရှင်ရဲ့ဧဝံဂေလိသတင်းစကားကိုလူတိုင်းနားလည်အောင်ကြားပြောဖို့သာလျှင်အဓိကပဲလို့တင်ပြလိုက်ပါတယ်။အငယ်6နဲ့30 ရေ၌နေသောတရိတ်ဆန်တကားတို့တွင်အရက်နှင့်အကျေးရှိသောတရိတ်ဆန်ကိုသာစားရ၏အရက်နှင့်အကျေးမရှိသောတရိတ်ဆန်ကိုမစားရငွားမှတောင်မှအကျေးရှိမှစားရမယ်တဲ့အကြီးကွန်ကိုပြောတာဒီနေရာမှာငားရဲ့အကြီးကွန်ဟာဖြောက်မှတ်ခြင်းတရားဆိုတဲ့ဝိယုံကိုလူသားတို့ဆင်မြန်းစေရမယ်လို့ဘုရားသခင်ဖော်ပြခြင်းတာဖြစ်တယ်ဆိုပြီးတော့ကျွန်တော်ဝိပုယကျမ်းမှာအလေးနဲ့အဓိပ္ပာယ်ဖွင့်ဆိုခဲ့ပြီးပါပြီအခုဒါကိုတစ်ခါထပ်မံတင်ပြလိုပါတယ်ဘုရားသခင်ဟာဣသရေလတို့အတွက်သီးသီးတန်းတန်းချမှတ်နေတဲ့ပြည့်ညက်ချက်တွေဟာသူ့ဟာနဲ့သူအလွန်နဲ့ဆိုင်တဲ့အဓိပ္ပာယ်တွေနဲ့ပြေဝဆုံနေပါတယ်ကျွန်တော်အနေနဲ့တော့လူအုံနောက်နဲ့ဝိညာဉ်အတွေးအခေါ်နဲ့အဓိပ္ပာယ်ကိုလိုက်လံရှာဖွေကြရစမြဲဖြစ်ပါတယ်မိတ်ဆွေတို့အဖို့လဲစွတ်တောင်းခွန်အားယူပြီးတော့ဒီပြည့်ညက်တော်စကားလုံးတွေရဲ့နောက်မှာပါဝင်တဲ့ဖန်ရှင်သောဝိညာဉ်တော်အရှိန်တကိုးကိုရှာဖွေတွေ့ရှိမိနိုင်ကြပါစေလို့ကျွန်တော်အလေးအနက်ဆုတောင်းမေတ္တာပို့သလိုက်ပါရစေ။တရားဟောရာကျမ်းအခန်းကြီး14အငယ်17နဲ့17စင်ကြဲသောငှက်အမျိုးမျိုးကိုစားရသောအခွင့်ရှိ၏။မစားရသောငှက်ဟူမူကားရွှေလင်းဒပင်လယ်လင်းဒလင်းယုံ။နောက်ဆက်တွဲအဖြစ်လဲငှက်မျိုးစုံနဲ့နာမည်တွေကိုဆက်ပြီးဖော်ပြထားပါရစေ။ကျွန်တော်အကုန်လုံးကိုဖတ်ပြမနေတော့ပါဘူး။အခုလိုအနန္တတကုရှင်ဘုရားသခင်ရဲ့ပိုင်းခြားသတ်မှတ်ချက်တွေဟာသူပိုင်တဲ့လူမျိုးတော်အတွက်သူဖန်ဆင်းတဲ့တတ္တဝါတွေကိုသူအမြင်နဲ့သူတန်ရှင်းဤမတန်ရှင်းဤဆုံးဖြတ်ပြီးတော့ဘုရားသခင်ရဲ့စိတ်ကြိုက်သူ့ဘာသာသူဆုံးဖြတ်ပြီးတော့တားမြစ်ခြင်းဖြစ်ပါတယ်ကျွန်တော်ဝုပြုရာကျမ်းမာတုံးကလေးကဘုရားသခင်ရဲ့တန်ရှင်းခြင်းမတန်ရှင်းခြင်းဆိုတဲ့တိရစ္ဆာန်ဒီဟာလေဘုရားသခင်အတွက်အသီးသီးအသကအရေးကြီးတဲ့အတိတ်ပဲတွေကိုဆောင်ယူခဲ့ကြတယ်ဆိုတာကိုအလေးနဲ့သိစားဖို့လိုပါတယ်ဥပမာခရစ်တော်ကိုဣသရေလရဲ့ရှင်သွေးကြီးအဖြစ်ဓမ္မသမိုင်းကဖွဲ့ဆိုခဲ့ပါတယ်ဒီရှင်သွေးကိုမတန့်ရှင်းလို့မစားရဘူးဆိုပြီးတော့ဖျားသခင်တားမြစ်ထားတာတွေ့ရပါလိမ့်မယ်ထို့အတူပါပဲကျေးအတွေကိုမစားရဆိုတဲ့မတန့်ရှင်းတဲ့စီရင်ထဲမှာထည့်ထားပါတယ်ဟောသူတို့ဟာပရောဖက်ကြီးအေလိယာကိုအစာသွားပြီးကြွေးရကြတယ်ဆိုတာကျွန်တော်နောက်ပိုင်းသင်ခန်းစာတွေမှာတွေ့လာရပါလိမ့်မယ်။အဲ့ဒီလိုပါပဲ။တန်ရှင်းတယ်စားနိုင်တယ်ဆိုတဲ့နွား။သူ့ကိုတောင်မှဒီနွားနဲ့ရစ်အဖြစ်ပူဇော်ရမယ်ဆိုပြီးတော့မှားခဲ့တယ်။တနည်းအားဖြင့်တန်ရှင်းတဲ့အတွက်ကြောင့်ပူဇော်ဖို့ခိုင်းစေခြင်းခံခဲ့ရတယ်နွား။ဘလို့တန်ရှင်းတယ်လို့ဘုရားသခင်သတ်မှတ်တယ်လေ။အဲဒါပေမဲ့အဲ့ဒီနွားရုပ်ကိုတွားပြီးတော့ကိုးကွယ်ခြင်းကြတော့လူမျိုးတစ်မျိုးလုံးကိုသတ်ပစ်ခြင်းလောက်အောင်အမျက်တော်ရှာခဲ့တယ်။ဒီအချက်တွေဟာဘုရားသခင်ရဲ့အကြံအစီတော်ဟာလူသားမမိနိုင်ဘူးဆိုတဲ့အချက်ကိုတွင်တွင်ကွက်ကွက်ကြီးဖော်ပြလိုက်ခြင်းပါပဲဒီနေရာမှာကျွန်တော်တို့ဟာဓမ္မသမိုင်းကိုလေ့လာရင်အရေးကြီးတဲ့ကန္တပိုင်းခြားမှုကြီးတွေကိုဘုရားသခင်ချထားပေးတယ်ဆိုတဲ့အချက်ကိုမျက်ခြေပြတ်သွားလို့မရပါဘူးအဲ့ဒါကတော့ကျွန်တော်မကြာခဏပြောရတဲ့ကောင်းကင်နိုင်ငံတော်ရဲ့စီမံကိန်းပါပဲဒါရဲ့အခြေခံကတော့ပြည့်ညတ်တော်တွေဟာလူသားတွေရဲ့အပြည့်ရှိခြင်းကိုဖော်ပြတယ်ကတိရှင်သခင်ခရစ်တော်ရဲ့ကြီးစုနဲ့ဂယုနာတော်ကိုခိုလှုံဖို့တွန်းအားပေးနေတယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဟုတ်ပါတယ်။ကျွန်တော်အဖို့ကတိရှင်သခင်ခရစ်တော်ရဲ့ကြီးစုနဲ့ဂယုနာတော်ဟာသူ့ရဲ့အသက်ဆွန့်ခြင်းမေတ္တာနဲ့အတူတည်နေပါပြီ။ဒီကြီးစုနဲ့ဂယုနာတော်ကိုနောင်တနှလုံးသားနဲ့ယုံကြည်ခြင်းနဲ့အမိသဟေပြုဖို့ဆိုတဲ့အချက်ဟာအလွန်တရာအရေးအကြီးဆုံးလိုအပ်ချက်တစ်ခုလို့ကျွန်တော်ဆိုချင်ပါတယ်။ဒီအချက်ဟာအခုဣသရေလတို့ကိုပညာချက်တွေနဲ့ချုပ်ကင်စင်ကကျင့်စဉ်တွေတက်ပို့ပြီးတော့လိုက်နာရတာလွယ်ကူတယ်တင်းကျက်တဲ့အနှောင်အဖွဲမရှိဘူးကျေးဇူးတော်နဲ့ဂယုနာတော်ကိုယုံကြည်ခြင်းလိုတယ်နောင်တစိတ်လိုတယ်ထာဝရအသက်ကိုလိုခြင်းနဲ့မျှော်လင့်ခြင်းလိုတယ်ဒီတော့ဒါဟာလွယ်ကူတယ်လို့မပြောနိုင်ဘူးလားအထူးသဖြင့်ကျေးဇူးတရားကိုသိနာလေတဲ့လူဝိညာဉ်ခွန်အားပြည့်ဝတဲ့လူအဖို့ဆိုရင်အလွန်အလွန်လွယ်ကူတာပေါ့ဘုရားသခင်ကလည်းအဲ့ဒီလိုလွယ်ကူမှုရှိအောင်ကိုယ်တိုင်လူစားတိကိုခံယူတယ်မြေပေါ်ကိုဆင်းသက်ပြီးတော့ကျေးဇူးပြုခဲ့ခြင်းပဲဖြစ်တယ်ဆိုတာကိုကျွန်တော်အနေနဲ့ဘယ်လိုမှမေ့ပစ်ဖို့မထိုက်ဘူးလို့အလေးအနက်တင်ပြလိုက်ပါရစေအခုဆက်လက်ပြီးတော့ပေးလူခြင်းနဲ့ပတ်သက်၍ဆိုတဲ့ခေါင်းစဉ်နဲ့တရားဟောရာကျမ်းအခန်းကြီး14ကိုဆက်လက်လေ့လာကြပါအောင်စို့အငယ်22နဲ့23လေယာ၌တစ်နှစ်တစ်နှစ်တွင်သိမ့်ရသောအပီးနှံဆယ်ဖို့တဖို့ကိုအမှန်ခွဲထားရမည်သင်တို့ဤဘုရားသခင်ထာဝရဘုရားသည်နာမတော်ကိုတည်စေဖို့ရာရွေးကောက်တော်မူသောအရ၌စဘာစပြည့်ရီစီမဆ၍ပို့နွားတွင်အူးဖွာသောသန်းငယ်ဆယ်ဖို့တဖို့ကိုရှိတော်မှာစားရကြမည်တို့ထို့သောပြုလျင်သင်တို့ဤဘုရားသခင်ထာဝရဘုရားကိုအစဉ်ကြောက်ရွံ့ရမည်အကြောင်းသင်ရကြမည် အဥပီးတဲ့အပီးနှံတဲကဆယ်ဖို့တဖို့အဥမွေးတဲ့တရိတ်ဆန်တွေတဲကဆယ်ဖို့တဖို့တို့ကိုဖျားသခင်အတွက်ရည်စူးပြီးတော့လှူဒန်းကြရမယ်တဲ့အဲ့ဒီရှေးအချိန်ကာလကလေးကတီလာတဲ့စလာတဲ့ဆယ်ဖို့တဖို့လှူဒန်းခြင်းဟာဒီကနေ့တည်းထိကောင်းသောအစဉ်အလာတရအနေနဲ့တည်တတ်နေစေဖြစ်ပါတယ်ကျွန်တော်အတွေ့အကြုံအရမြန်မာစကားမှာရှိတဲ့အတိုင်းမလှလို့မရှိမရှိလို့မလှဆိုတဲ့စကားဟာလေသူ့နေရာနဲ့သူမှန်ကန်နေတာပဲလို့ယူဆမိပါတယ်ဓမ္မဆရာတပါးကတော့ငွေတွေမဟုတ်ဘဲနဲ့အချိန်မိသားစုစိတ်နှလုံးစသည်ဖြင့်ဘုရားသခင်ကိုတတ်နိုင်သည်လှူဒန်းပူဇော်ကြရမှာဖြစ်တဲ့အကြောင်းကိုဟောကြားသွားတာကျွန်တော်အဖို့နားဆွဲပြီးတော့ကြံရစ်စေပါတယ်အားနည်းရတဲ့လူတစ်ယောက်အနေနဲ့လေသင်ခန်းစာတွေအများကြီးရလိုက်တဲ့အကြောင်းထပ်ဆင့်တင်ပြလိုပါတယ်အခုတောင်းဆိုတဲ့အဦးဆုံးကောက်ပဲသီနံအဦးဆုံးမွေးတဲ့မွေးမြူရေးတိရစ္ဆာန်တွေကိုဖျားသခင်ရှေ့မှာသူတို့ကိုစားခိုင်းနေဆိုတာဟာအလွန်ကောင်းမွန်ခဲ့တဲ့ရစ်ပူဇော်ပွဲပဲလို့ကျွန်တော်ကတော့ယူဆတယ်ဖျားသခင်ဟာစားပြီးဖြစ်စေသွားပြီးဖြစ်စေအိယာမှာလဲလျောင်းပြီးဖြစ်စေသူ့ကိုယ်သာသတိရဇေလိုတယ်ဆိုတဲ့အချက်ကိုကျွန်တော်ကိုပေါ်ပြလိုက်တာပဲလို့ကျွန်တော်တွေးမိပါတယ်သူ့အတွက်ရည်စူးတဲ့ညစာစားပွဲကြီးတွေမှာသူကိုကိုးကွယ်တဲ့သားသမီးတွေဟာသူ့အမိန့်ကိုတူပြိုင်နာခံပြီးတော့တသွေးတပံတမိန်တဲ့စူဝေးစားသောက်ကြတယ်ဆိုတာဟာဖျားသခင်လိုချင်တဲ့အချက်ပုံစံဖြစ်တယ်လို့မျက်မှောက်ခင်မှလည်းအဲ့ဒီလိုစီလုံးညီညွတ်မှုမျိုးကိုဖျားသခင်တောင်းတနေပါတယ်။ယုံကြည်သူတပည့်တော်များဟာသူ့ရဲ့နာမတော်တရားအသင်းတော်မှာစူဝေးဆူတောင်းခြင်းဝတ်ပြုခြင်းများကိုပြုလိုက်လှပါတယ်။တပတ်မှ6ရက်လောက်လောကီရေးဘာဟိယကိစ္စတွေကိုကြတော့မမောနိုင်မပန်းနိုင်လောက်တတ်တယ်။ဥပုပ်နည်းရဲ့ကိုတော့ကဲတင်ရှင်အတွက်အချိန်မပေးနိုင်ဘူးဆိုရင်ဒါဟာအလွန်အပြစ်ကြီးလေတယ်လို့ကျွန်တော်လေးနဲ့စွာတင်ပြလိုက်ပါရစေ။အငယ်25နဲ့26ထိုဥစ္စာကိုရောင်းပြီးမှငွေကိုကန်ရက်တင်တော်ဤဖျားသခင်ထာဝရဖျားရွေးကောက်တော်မူသောအရာတို့တွား၍စားကျင်သောစိတ်အလိုရှိသည့်အတိုင်းနွားသိုးစပြည့်ရေပေကြီးအဆရှိသောစားကျင်သမျှကိုဝယ်၍တင်တော်ဤဖျားသခင်ထာဝရဖျားရှေ့တော်မှာအိမ်သူအိမ်သားများနှင့်တကွစားသောက်ရဲ့ရှင်လန်းခြင်းကိုပြုရကြမည်အခုခါနန်ဆိုတဲ့နိုင်ငံသစ်ကြီးထဲမှာဣသရေလနယ်မြေကြီးအဖြစ်လူခွဲပြီးတော့နေရာယူကြရတော့မယ်ဆိုတော့ကဲတော့သို့မဟုတ်ဗိမာန်တော်ကြီးမှာပဲလာဖို့ဆိုတာဟာဖြစ်ချင်မှဖြစ်နိုင်တယ်ဆိုတာကိုဖျားသခင်အလေးအနက်ထည့်သွင်းစဉ်းစားတယ်ဘလို့အံ့ဩဖို့ကောင်းတယ်လေသူ့ရဲ့သိရှိခြင်းစွန့်ပကကိုဘယ်လူသားလိုက်လို့မိနိုင်မှာမလဲအဲ့ဒီလိုအရာရာမှာအနန္တညံတော်နဲ့ပြည့်စုံသူဖန်ဆင်းရှင်ကိုရောသူချမှတ်ထားတဲ့အမိန့်နဲ့ပတ်သက်လာရင်ဘယ်ကပသူရဲကောင်းတို့ကအန်တုဆန့်ကျင်လို့ဖြစ်နိုင်ပါမလဲအဲ့ဒီလိုများဖိတ်အစင်မပြေရင်လေမင်းတို့လူအဖွဲ့အစည်းမှာအရေးမကြည့်ပါဘူးတဲ့ငါ့ကိုရည်စူးပြီးတော့ငါရှေ့တော်မှောက်မှာမိသားစုပတ်ဝန်းကျင်မိတ်ဆွေသင်္ဃာတွေနဲ့အတူတူဝတ်ပြုကြပါဆိုတဲ့အချက်ကိုဖျားသခင်ဖြည့်ဆွတ်လိုက်တယ်ဘလောက်ကောင်းမွန်တယ်လေဒါဟာအလွန်အနှစ်သာရနဲ့ပြည့်ဝတယ်လို့ကျွန်တော်အလေးနဲ့ခံယူတင်ပြလိုပါတယ်။ဘုရားသခင်ဟာနေရာတကာမှာရှိတဲ့နံဝိညာဉ်တော်ဖြစ်တယ်ဆိုတာဒီနေရာမှာရှင်းသွားပြီပေါ့။တရားဟောရာကျမ်းအခန်းကြီး16ရဲ့ဏိဂုံးပိုင်းကိုအခုရောက်ရှိလာပါပြီ။အငယ်28မှအဆုံးအထိတတိယနှစ်တွင်သိန်းသောအသီးနှံဆယ်ဖို့တဖို့ရှိသမျှကိုထုတ်၍မြို့ထဲမှသုံးထားရမည်။သင်တို့နှင့်ရော၍အဖို့မရှိအမွေမခံရသောလေဝိသားသင်တို့နေရာအရ၌ရှိသောတပားအမျိုးသားမိဘမရှိသောသူငယ်မုတ်ဆိုးမများတို့သည်လာ၍ဝါစွာစားရကြမည်တို့ဖြစ်လျင်သင်တို့ဘုရားသခင်ထာဝရဘုရားသည်သင်တို့ပြုလေရာရာ၌ကောင်းကြီးပေးတော်မူပြီပထမဦးဆုံးနှစ်တုံးကဆယ်ဖို့တဖို့ဆိုတာကဘုရားသခင်ကျင်းဝတ်ရာအရမှာပဲအလှူအဖြစ်ရည်စူးရမယ်အခုတတိယနှစ်မှာကျတော့မြို့ထဲမှာသို့ဆောင်ထားကြရမယ်လေဒါဟာလူလူချင်းလိုအပ်ရင်လိုအပ်တယ်လို့လှူဒန်းဖို့လို့ကျွန်တော်အလေးအနက်တွက်ဆလို့ရနိုင်တယ်။အဲ့ဒီအထဲမှာအရေးကြီးတာကတော့ဘုရားသခင်ရဲ့ဝတ်ကိုအပြည့်အဝထမ်းဆောင်ရတယ်။ယေဘုဟိလေဝိအမျိုးတွေကိုပြုစုကျွေးမွေးရမယ်ဆိုတဲ့အချက်ပါ။အခုအချိန်မှာဘုရားသခင်ရဲ့အမှုတော်မြတ်ကိုကိုကြိုးစွန့်ပြီးတော့ထမ်းဆောင်နေကြရတယ်။ဓမ္မဆရာကြီးတွေလူမှုရေးအခက်အခဲတွေအများကြီးကြုံတွေ့နေရတာကိုကျွန်တော်နားမဆန့်အောင်ကြားနေရတယ်။ဒါဟာယုံကြည်